ဘဝမလက်ထက်ကထုတ်ပြန်ခဲ့တဲ့စစ်အုံတွေမိဂိုးပမာဏချော့ချရေးအမိန့်ကိုအမေရိကန်သမ္မတထရန့်ကဒီသတင်းပတ်အတွင်းချက်သိမ်းတဲ့အမိန့်ထုတ်ပြန်လိုက်မယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီ EPA အကြီးအကဲကပြောပါတယ် EPA ရုပ်သံဌာနနဲ့ This Week မေးမြန်းခန်းအစီအစဉ်မှာ EPA Director Fruitic ကဒီအဲ့လိုပြောကြခဲ့ပြီးအမေရိကန်နိုင်ငံဟာစီးပွားရေးဖွံ့ဖြိုးမှုလုပ်တဲ့ဒီပြိုင်တဲ့အထက်မှာသဘာဝပတ်ဝန်းကျင်ကိုလည်းကာကွယ်သွားရမယ်ဆိုတဲ့ချင်းကပ်မှုမျိုးနဲ့လုပ်သွားမယ်လို့သမ္မတထရန့်ကယုံကြည်ထားကြောင်းလည်းရှင်းပြပါတယ်။အလို့ကန်တဲ့ဖွံ့ဖြိုးမှုကိုဇောင်းဝေးရင်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေမှာဖြစ်ပြီးသဘာဝပတ်ဝန်းကျင်တစ်ခုတည်းကိုအလေးထားနေတဲ့ရင်လည်းအလို့ကန်ဖွံ့ဖြိုးမှုအတွက်ထိခိုက်လာမှာဖြစ်တယ်ဆိုတာကျွန်တော်တို့လက်ခံထားပြီးဖြစ်တယ်လို့ Fruit ကပြောပါတယ်။အကြောင်းပြီးသွေးနဲ့အခြားလောင်စာ၃ဆက်ယုံတွေကထွက်တဲ့မိဂိုးပမာဏဆော့ချရေးကန့်သတ်ချက်ကိုပြန်လည်ရုပ်သိမ်းဖို့လုပ်တဲ့သမ္မတထရန့်ရဲ့အစီအစဉ်ဟာအလို့ကန်ဖွံ့ဖြိုးရေးကိုရောပတ်ဝန်းကျင်ကိုပါမထိခိုက်ရေးကိုပါဆောင်းပေးပြီးဒီလေဒုတန့်စင်ရဲ့အဥပဒေဘောင်အတွင်းကလှုပ်ဆောင်သွားမယ်လို့ EPA အကြီးအကဲကပြောကြပါတယ်